မြန်မာလူငယ်ရဲ့အကြံပေးဟောင်းမိုက်ကယ်ဆလင်အနေနဲ့ FBI ပြည်ထောင်စုစုံစမ်းစစ်ဆေးဘူရိုနဲ့ဒုသမရမိုက်ပန်စတိုကိုလိန်ညာခဲ့တဲ့အတွက်အလုတ်ကဖြုတ်တင်ကြောင်းသမ္မတဒေါ်နယ်ထရမ့်ကိုအင်ဂျီရိုရဲ့ဥပဒေအကြံပေးကပြောကြားခဲ့တယ်လို့ဒီကိစ္စနဲ့နှိစပ်သူတွေကပြောကြောင်းအမေရိကန်အခြေစိုက် CNN ရုပ်သံသတင်းဌာနကပြောပါတယ်။ဒါပေမဲ့မိုက်ကယ်ဆလင်အနေနဲ့ FBI နဲ့တွေ့ဆုံမေးမြန်းမှုအတွင်းဥပဒေချိုးဖောက်ခဲ့တယ်ဆိုတာနဲ့သူအနေနဲ့ရာဇဝမှုနဲ့စုံစမ်းစစ်ဆေးခံရတယ်ဆိုတဲ့အချက်တွေကိုတော့အင်ဂျီရိုဥပဒေအကြံပေးဒေါ်နယ်မက်ဂန်းကတမန်ထရမ့်ကိုပြောကြားခဲ့ခြင်းမရှိဘူးလို့ဒီကိစ္စနဲ့နှိစပ်သူရဲ့ပြောကြားချက်ကိုပိုကပြီး CNN ကပြောပါတယ်။သူနဲ့အမေရိကန်ဆိုင်ရာရုရှားတာမကြီးတို့အကြားကဆက်သွယ်မှုနဲ့ဆိုင်တဲ့ကိစ္စတွေကိုမိုက်ကယ်ဖလင်းကဇန်နဝါရီလတုန်းလကုန်ပိုင်းမှာ FBI ကိုပြောကြားခဲ့တဲ့ပမာဏကန်တဲ့အချက်လက်တွေအတိုင်းဒုသမရကိုလည်းပြောကြားခဲ့တယ်ဆိုတာသမရအနေနဲ့ကြိုတင်သိရှိခဲ့တယ်လို့သမရထရန့်ရဲ့ပုဂ္ဂိုလ်ရေးဆိုင်ရာရှေ့နေဂျွန်ဒေါက်ကတင်းငွေနေ့မှာပြောကြောင်း The Washington Post သတင်းစာမှာရေးသားထားပါတယ်။ FBI ညွှန်ကြားမှု James Comey ကိုသမရကယာရုကဖယ်ရှားခြင်းမပြုခင်မိုက်ကယ်ဖလင်းကိစ္စကိုတက်တက်ညာညာကင်တွယ်ပေးဖို့သမ္မတထရန့်ကသူ့ကိုတောင်းဆိုခဲ့ကြောင်းလွတ်တော်မှာကြံ့ကြင်ထွက်ဆိုခြင်း James Comey ကပြောကြားခဲ့ပါတယ်။